နိုင်ငံတော်တမန်ကပုဂ္ဂိုလ်တော်ဆန်းစုကြည်ဓမ္မရဦးမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့အပေါ်အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်မှုလှုံ့ဆော်မှုဆန်ရရာဇဝတ်ကြီးဥပဒေပုံမှန်95ခောက်ခွေးနဲ့ဆွဲချက်တင်ထားတဲ့အမှုအတွေစီရင်ချက်ချမှတ်ချက်ကိုဒီဇင်ဘာလ6ရက်နေ့အဖြစ်တရားသူကြီးကရွှေ့ဆန်းလိုက်တယ်လို့ VOA ကစုံစမ်းသိရပါတယ်။ဒီအမှုအတွေဒီကနေ့နိုမာရ30ရက်နေ့မှာအမိန့်ချမယ်လို့ပြီးခဲ့တဲ့သတင်းပတ်မှာပြောထားပေမဲ့အခုလိုရွှေ့ဆန်းလိုက်ရတဲ့အကြောင်းရင်းအတိအကျကိုတော့မသိရပါဘူး။ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေထဲမှာတဘာဝဘီရန်လွယ်ဆိုင်ရာဥပဒေပုံမှန်25နဲ့တရားစွဲထားတာအမှုနှစ်ခုရှိပြီးအဲ့ဒီအထက်ကတမှုကိုလည်းဒီဇင်ဘာလ6ရက်နေ့မှာပဲတတွေ့တဲ့အမိန့်ချမယ်လို့သိထားရပါတယ်။ပုံမှန်25နဲ့တရားစွဲထားတဲ့နောက်တမှုကိုဒီကနေ့မှဆက်ကြားနာခဲ့ပြီးအဲ့ဒီအမှုတွေတက်သည့်အဖြစ်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကိုယ်တိုင်လာပြီးဖြတ်ဆိုဖို့တရားသူကြီးကပြန်လက်ခံလိုက်ပါတယ်။အစောပိုင်းရုံးချင်းတစ်ခုမှာတော့ဒေါက်တာဇော်မြင့်မောင်ရဲ့ကျမ်းမာရေးအရလူကိုယ်တိုင်လာပြီးထွက်ဆိုဖို့မဖြစ်နိုင်ဘူးဆိုတော့ကျမ်းမာရေးတာဝန်ရှိသူရဲ့အကြံပြုချက်ကိုတရားသူကြီးကပြခဲ့တာပါဒီမှုအတွက်ကိုလည်းဒီဇင်ဘာလ6ရက်နေ့ကိုပဲနောက်ရုံးချင်းပေးထားပါတယ်ဒါကြောင့်ပုံမှန်95ခါခွေအမှုတဘောဝဘေးဆိုင်ရန်ပုံမှန်25နဲ့နှမှုတွေကတမှုလို့ကိုဒီဇင်ဘာလ6ရက်နေ့မှာအမိန့်ချမှာဖြစ်ပြီးအဲဒီနေ့မှာပဲထပ်ပြီးစစ်ဆေးမဲ့ပုံမှန်25နဲ့နောက်တမှုအတွက်ဒေါက်တာဇော်မြင့်မောင်လူကိုယ်တိုင်လာပြီးထွက်ဆိုမလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဒီတော့ဒီမှာပဲလူကယ်ပြန်ဝင်ကြီးဌာနဒေါက်တာဝင်းမြတ်ကြီးအပေါ်ရဟယင်တစည်းငှားရမ်းခဲ့တာနဲ့ဆက်ဆက်ပြီးအာဂိလေဆာမှုနဲ့ညီဆွန်နဲ့ဆိုပြီးတော့တရားဆွဲဆိုထားတဲ့အမှုမှာဒေါအောင်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့လည်းတာဝန်ရှိတယ်ဆိုပြီးဒီကနေ့မှာပဲနောက်တူအာဂိအမှုတမှုတက်တိုးဆွဲဆိုလိုက်တဲ့အကြောင်းစစ်ကောင်စီကဒီကနေ့ညမှာသတင်းထုတ်ပြန်ပါတယ်